မြန်မာနိုင်ငံကဒုက္ခသည်စခန်းတွေမှာရောက်ရှိနေတဲ့ရိုဟင်ဂျာတွေကိုနေရာပြန်ပို့ရေးကိစ္စမှာအိန္ဒိယနိုင်ငံကလည်းပူးပေါင်းကူညီပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနအတွင်းဝင်မတ်ဆစ်ဘင်မိုမန့်ကပြောပါတယ်။ဒါကမျိုးကိုချုပ်တင်စီစဉ်မထားဘဲရောက်လာတဲ့အိန္ဒိယနိုင်ငံကြီးဝန်ကြီးဌာနအတွင်းဝင်ဟာရှ်ရင်္ဂလာနဲ့တွေ့ဆုံပြီးဘုဒ္ဓဟူးနေ့မှာမြန်မာဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနအတွင်းဝင်မိုမန့်ကသတင်းထုတ်တွေကိုအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ရိုဟင်ဂျာကိစ္စကိုကုလသမဂ္ဂလူကြီးကောင်စီမှဆွေးနွေးတဲ့အခါဖူးပေါင်းဆောင်ရွက်ပေးမယ်လို့အိန္ဒိယနိုင်ငံကအာမခံကြောင်းလည်းသူကပြောပါတယ်။အိန္ဒိယနိုင်ငံဟာမကြတိခင်ကပဲကုလသမဂ္ဂလူကြီးကောင်စီဝင်အများအားမဟုတ်တဲ့အဖွဲ့ဝင်နိုင်ငံဖြစ်ရွေးချယ်ခံထားရတာဖြစ်ပါတယ်။1918ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာလန်နိုင်ငံတပ်တွေကိုမြန်မာစစ်တပ်ကနေပြည်ရှင်းလင်းရေးတွေလုဆောင်ချိန်မှာရိုဟင်ဂျာ9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ရိုဟင်ဂျာ3000ကိုလက်တမခံပေမဲ့မြန်မာစစ်ရကဒုက္ခသည်တွေကိုစစ်စစ်လက်ခံတော်မယ်လို့ကြေညာထားပါတယ်။